ရွေးကောက်ပွဲမှာမဲမတက်မှမူဖြစ်အောင်မတော်ဩဇာသုံးမှုနဲ့ကရင်ပြည်နယ်ခရိုင်ရွေးကောက်ပွဲကော်မရှင်ကရဲတပ်ကြီးပုံမှန်130ကာဂျီနဲ့တရားရုံးမှာဥတိုက်လျှောက်ထားတဲ့အမှုကိုစီရင်ဆုံးဖြတ်တာပါဒီမှုကိုပြီးခဲ့တဲ့အပတ်ကမှတရားရုံးမှာစတင်စစ်ဆေးကြမ်းတမ်းမှုတွေလုပ်ခဲ့တာဖြစ်ပါတယ်ဗုဒ္ဓဦးလေးမှာတော့ဖန်ထောင်သွင်းတရားရုံးကနေအခုလိုအမိန့်ချမှတ်လိုက်တာဖြစ်တယ်လို့လူညုံရင်းအရာအမည်မဖော်လို့ရဲ့တရားရုံးနဲ့နှီးဆက်သူက VOA ကိုပြောပါတယ
်ဒေါ်နိုင်ရှင်ဆွေးနွေးကိုဒီနေ့ရာဇဝတ်ဤပုံမှန်130ကကြီးနဲ့1003ထားလိုက်ဒီကအတွင်းမှာပဲသူတို့ဆွဲတင်နေမိသားစုနဲ့ဆက်သွယ်ခွင့်မရဘူးတွေ့ခွင့်လည်းမရဘူးရှင်းနေလည်းနှားခွင့်မရဘူးဆိုတော့ဒါမြန်မြန်အချင်းယုံကြီးထားလိုက်တာပေါ့ Act of the Parliament လို့ပြောတာပဲ Parliament အဥပဒေပေါ့နော်အစားဒီလေဥပဒေဆိုပြီးတော့စပ်ပြင်ဆင်ထားတာကိုပြင်ဆင်ထားတဲ့ဥပဒေပေါ့ဆိုတော့130ကကြီးနဲ့ဒီနေ့ပဲမိထားလိုက်
ကရင်ပြည်နယ်ဝန်ကြီးချုပ်ဒေါ်နန်းခင်ထွေးမြင့်ဟာပြီးခဲ့တဲ့နိုဝင်ဘာ9ရက်နေ့ကအာဂရိလိုက်စားမှုတွေနဲ့1995နှစ်ပြီးခဲ့တဲ့မေလကလည်းအများပြည်သူတည်ငြိမ်အေးချမ်းမှုပြတ်ပြောင်းလုံဆောင်မှုရာဇသက်ကြီးပုံမှန်905ခခွေးနဲ့1002နှစ်ကြာခံနေရသူဖြစ်ပြီးအခုတခါပြည်တဲ့ချမှတ်ခံရတာနဲ့ပါပေါင်းရင်280ထောင်နဲ့ကြာခံရမှာဖြစ်ပါတယ်။ဒါနဲ့ပတ်သက်လို့သူမရှိနေတွေကိုမေးမြန်းလာမှာတော့သူတို့အနေနဲ့အခုလိုထောင်နဲ့ချမှတ်တဲ့အပေါ်မှာဘာကတ်ချမ်းမှမပေးလို့ကြောင်းနဲ့သူတို့အနေနဲ့မိသားစုနဲ့ဆက်လက်တိုင်ပင်မှုတာရှိတယ်လို့ဆိုပါတယ်။လက်ရှိမှာတော့ရှေ့နေတွေအပါအဝင်မိသားစုဝင်တွေကိုယ်တိုင်ဒေါ်နိုင်ခင်ထွေးမြင့်နဲ့တွေ့ဆုံခွင့်မရသေးတာကြောင့်ဒီစီရင်ချက်ချမှတ်တာနဲ့ဒီအမှုနဲ့အချိန်နှီးအပေါ်ကာယကံရှင်သဘောထားဘလို့ရှိမရှိဆိုတာကိုမသိရသေးဘူးလို့သူမရှေ့နေတွေကပြောပါတယ်။လက်တလုံးမှာဒေါ်နိုင်ခင်ထွေးမြင့်လိုပဲတခြားတိုင်းနဲ့ပြည်နယ်ဝင်ကြီးချုပ်တွေကိုလည်းရွေးကောက်ပွဲကော်မရှင်ကနေတရားစွဲထားတာရှိနေပါတယ်။မကွေးတိုင်းဝင်ကြီးချုပ်ဒေါက်တာအောင်မွန်းညိုမန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာစုံမြင့်မောင်တို့ကိုလည်းကော်မရှင်ဘက်ကရသဒက်ကြီးပုံမှန်တွေတက်ကတရားရုံးမှာဥဒေလျှောက်ထားတာကြောင့်အမှုရင်ဆိုင်နေရပါတယ်။အခုပြည်တယ်ချမှတ်လိုက်တဲ့ပုံမှန်130ကကြီးဟာယာရုရယူထားချိန်မှာမတော်ဩဇာသုံးကရွေးကောက်ပွဲရလဒ်ကိုပြောင်းလဲစေဖို့ရည်ရွယ်လှုံ့ဆော်နေတာတွေအတွက်ချမှတ်တဲ့ပြည်တယ်ဖြစ်ပါတယ်။ဒီပုံမှန်နဲ့ဆွဆွဲခံရသူဟာအပြစ်ရှိတယ်လို့တရားရုံးကဆုံးဖြတ်ရင်အမြင့်ဆုံးထောင်ဒဏ်3နှစ်နဲ့ငွေဒဏ်ချမှတ်ခံရနိုင်တယ်လို့ပြဋ္ဌာန်းထားပါတယ်။ NLD ဗဟုအလုံးမှုဆောင်ဝန်ကြီးချုပ်ဒေါ်နန်းခွင့်ထွေးမြင့်ကိုဖေဖော်ဝါရီ3ရက်အာဏာသိမ်းတဲ့နေ့မှာစစ်တပ်ကဖမ်းဆီးပြီးနောက်နေအိမ်အကျဉ်းချုပ်ထိန်းသိမ်းထားခဲ့ပါတယ်။သတင်းတစ်ပတ်အကြာဖေဖော်ဝါရီလ10ရက်နေ့မှာတော့စစ်တပ်ကနောက်ထပ်တစ်ချိန်ထပ်မံဖမ်းဆီးပြီးဖမ်းအကျဉ်းထောင်မှာအခုချိန်ထိဖမ်းဆီးထားတာဖြစ်ပါတယ်ခင်ဗျာ။